ဆူဒန်နိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်နေရာဆန့်ခွာပြီးထွက်ပြေးရသူကအခုဆို2သိန်းလောက်ရှိပြီဖြစ်ပြီးတော့အိန္ဒိယချက်နိုင်ငံထဲမှာထွက်ပြေးခိုလုံသူက6သိန်းလောက်ရှိနေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတောက်ကြနေမှာပြောပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမှာပဲချက်ကိုထွက်ပြေးလာသူက3သိန်းလောက်ရှိတာဖြစ်ပြီးနေဆက်ကြောဖြတ်ထွက်ပြေးသူတွေနေစဉ်ရှိနေတယ်လို့ကုလသမဂ္ဂဂျနီဗာရုံးသတင်းစာရှင်းလင်းပွဲမှာ UNHCR ပြောခွင့်ရအော်ဂါဆာရာတို့ကပြောပါတယ်။ရွှေပြောင်းခြေချသူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM ကလည်းဆူဒန်နိုင်ငံတွင်ဥယျာဉ်ဆန့်ခွာထွက်ပြေးရသူ IDP 9သိန်းလောက်ရှိနေတယ်လို့အင်ကာနေ့မှာသတင်းထုတ်ပြန်ပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အဖွဲ့နှစ်ဖွဲ့ကြားတိုက်ခိုက်မှုတွေကြောင့်တေဆုံးပျက်စီးမှုတွေနဲ့အတူအခုလိုနေရာဆန့်ခွာထွက်ပြေးသူတစ်နေ့တခြားတိုးလာနေတာပါ။စစ်တပ်ကြီးကဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘာဟန်နဲ့အာဏာသိမ်းစဉ်ကအတူပါဝင်ခဲ့တဲ့ RSF တပ်ကြီးကဗိုလ်ချုပ်ကြီးမဟာမက်ဟမ်ဒမ်ဒါဂါလိုတို့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးတော့ကျတဲ့ပရင်းကြီးကတော့ဒီဖွဲ့နှစ်ဖွဲ့စလုံးကသူတို့ဟာဒုက္ခသည်တွေအတွက်လူသားဆန္ဒမှုအကူအညီပေးခွင့်ပြုဖို့လှုံ့ဆော်မယ်လို့လက်မှတ်ထိုးသဘောတူပါတယ်။ဒါပေမဲ့အပြစ်ခရရှိဖို့တော့မပါသေးတာကြောင့်အခုတောက်ကြဆန္ဒနေတွေမှာအပြစ်ရရေးညှိနှိုင်းဆွေးနွေးမှုတွေလုပ်ကြဖို့အတွက်ဆူဒန်နိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။